တပ်မတော်ရာအများစုနေထိုင်ရာတပ်မျိုးလို့ခေါ်နိုင်တဲ့ပြင်ဦးလွင်မျိုးရဲ့လာမယ့်ရွေးကောက်ပွဲရလဟာပြည်သူလူထုရဲ့ဆန္ဒပေါ်မှာပဲမူတည်တယ်လို့ပြင်ဦးလွင်ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကပြောဆိုလိုက်ပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမမြင့်ခိုင်ကတင်ပြပေးထားပါတယ်ရှင
်ပြင်ဦးလွင်ခရိုင်ရွေးကောက်ပွဲကော်မရှင်အနေနဲ့လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ကြိုးပမ်းသွားမှာမို့နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်2015အထွေထွေရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှာဖြစ်ပြီးရွေးကောက်ပွဲရလဒ်ကတော့မဲဆန္ဒရှင်တွေအပေါ်မှာပဲမူတည်တယ်လို့ပြည်ဦးလွင်ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးစောဝင်းက VOE ကိုပြောဆိုလိုက်ပါတယ
်ကျွန်တော်တို့လုပ်နေတာလွတ်လပ်တော့ကျွန်တော်တို့ရွေးကောက်ပွဲပါခင်ဗျာလွတ်လွတ်လပ်လပ်နဲ့ဖြစ်သွားမှာလို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့ဒါပြည်သူလူထုအပေါ်မှာမူတည်ပါမယ်ခင်ဗျာပြည်သူလူထုမဲဆန္ဒပြုတဲ့ပုံပေါ့မူတည်ပြီးတော့အနိုင်ရှုံးကစကားပြောသွားမှာကျွတ်တယ်မဲ့တတ်မှတ်ထားတဲ့ကျွန်တော်တို့ဥပဒေစီမင်းစစ်ကတ်နဲ့ကြီးလောက်တော့မှာပါအခုချိန်ထိအောင်တော့ကျွန်တော်ကျွတ်တယ်မဲ့ကဘယ်လိုလုပ်မယ်ဆိုတော့ကျွန်တော်တို့ရှီကိုတီးတီးတန်တန်လေးတော့အဖြေထွက်မလာသေးပါဘူးခင်ဗျာ
စစ်တပ်မိသားစုဝင်တွေအပါအဝင်မဲဆန္ဒရှင်တွေအနေနဲ့နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်2015အထွေထွေရွေးကောက်ပွဲမှာလွတ်လပ်စွာမဲပေးခွင့်ရမယ်ဆိုရင် NLD ပါတီအနေနဲ့ရွေးကောက်ပွဲမှာနိုင်မဲ့အလားအလာရှိတယ်လို့ပြည်ဦးလွင်မြို့နယ်အမတ်နှစ်မဲဆန္ဒနယ်ကနေလက်ရှိမန္တလေးတိုင်းဝန်ကြီးချုပ်ဦးရဲမြင့်နဲ့ရှင်ပြန်ရမယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်းဒေါက်တာခင်မောင်ထေးကပြောဆိုလိုက်ပါတယ်တပ်မိသားစုဝင်တွေအများစုနေထိုင်တဲ့ရပ်ကွက်တွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့နိုင်ဘူးတာမရှိဘူးလို့သူကဆိုပါတယ
်2012တုန်းကကျွန်တော်တို့ဒီကျွန်တော်ပဲချမ်းပါငါအောင်စုရှုံးတယ်ငါအောင်စုရှုံးတဲ့အထဲမှာဒီမျိုးပေါ်မှာဒီကျွန်တော် DSC ရှိတဲ့ကျွန်တော်ဒီမှာတော့ရက်ွက်ကြီး3လို့ခေါ်တာရက်ွက်ကြီး3ရဲ့လူဝင်အားကအကြမ်းမင်းပြောရင်13,000လောက်ရှိတယ်အဲ့မှာ8,900လောက်က DSC ကဖြစ်နေတော့ကျန်တဲ့3,400ပါဝင်နေမယ်ကျွန်တော်ရက်သားရှိတယ်ဆိုတော့အဲ့ဘက်မှာတော့ကျွန်တော်ပြောရင်တော့ပြိုင်ခဲ့သမျှမနိုင်ဘူးပေါ့လေအဲ့ဒါတော့သူတို့ဒါဒုလက်စွာမဲပေးဖို့ခွင့်ပြုမယ်လို့တော့ဒါကျွန်တော်တို့ကာချုပ်ကလည်းပြောထားတယ်ပေါ့လေဒါပေမဲ့ဘလောက်သူတို့ပေးခွင့်ရှိလဲမရှိလဲသူတို့စိတ်ထဲမှာဘလောက်ထိဝါပြလဲတော့ကျွန်တော်တို့မမြော်ပါလို့
လက်ရှိအချိန်ဒီမှာတော့အာဏာရပြည်ခိုင်ပြိုးပါတီဘက်ကရောအတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကပါအရက်ဖက်ဒေသခံတွေကိုပဲအင်တိုက်အားတိုက်မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေကြပြီးတပ်မတော်သားတွေကိုတော့မဲဆွယ်စည်းရုံးတာတွေမရှိသေးပါဘူးအာဏာရပြည်ခိုင်ပြိုးပါတီဘက်ကတော့လက်ရှိအစိုးရတပ်တန်း၄နှစ်ကျော်ကာလအတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်ထားတာကြောင့်ဒေသခံပြည်သူတွေရဲ့ထောက်ခံမှုပိုများလာတယ်လို့ယုံကြည်ကြောင်းပြည်ဦးလွင်မြို့နယ်ပြည်ခိုင်ပြိုးပါတီရဲ့မဲဆန္ဒနယ်အမတ်တစ်ကနေဝင်ရောက်ရှင်ပြိုင်မဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်းဦးအောင်ထေးကျော်ကပြောပါတယ်တပ်မတော်သားတွေအနေနဲ့လွတ်လပ်စွာမဲပေးခွင့်ရမရဆိုတာကတော့စစ်တပ်ရဲ့ညွှန်ကြားချက်တွေပဲသက်ဆိုင်တယ်လို့သူကဆိုပါတယ
်လက်ရှိအနေအထားဒီတပ်ထဲကိုဝင်ပြီးတော့စီယုံတာတွေမရှိသေးဘူးတို့အခုရပ်ဖက်တွေပဲသူစီယုံနေတယ်နော်အဲ့ဒါကတော့ဟိုမဲပေးခြင်းပိုင်းကတော့ဒါတက်ရဲ့သဘောပါပဲနော်တက်ကသူတို့ရဲ့ညွန်ကြားချက်တွေဘယ်လိုရှိမလဲနော်နိုင်ငံသားတွေရဲ့ပိုင်ခွင့်အရဒါဟိုကိုပေးခြင်းနဲ့ပါတီပေးလို့ရမရဆိုတော့ဒါကတော့သူတို့ရဲ့အပိုင်းပါပဲနော်အငယ်တို့ပိုင်းကတော့ဒါဟိုတက်မှာအခုတတိတော့သူစီဝင်ရေးစင်တာမရှိသေးဘူးတက်တင်မကပါဘူးသူဟိုရက်ဖက်မဲဆန္ဒရှင်များအနေနဲ့ကလည်းဒီပြည်ဦးလွင်ပြည်ခိုင်မျိုးပါတီပေါ့နော်တို့အန်ဂယ်ရိုပါတီရဲ့အရင်ဖွံ့ဖြိုးလုပ်ငန်းတွေဆောင်ရွက်ပေးထားမှုပိုင်းဟာဒီခံမျိုးပါတီပေါ်မှာဒေသမဲဆန္ဒရှင်များအနေနဲ့ကသူကအာကူမှုယုံကြည်မှုဒါအရင်ကာလတည်းတည်းပို့ပြီးတော့နောက်ခုပဲပိုင်းမှာသူတို့အဲ့ဒီပါတီပေါ်မှာတို့ပါတီပေါ်မှာအာကူယုံကြည်မှုတွေပုံများလာတယ
်စစ်ဆိုးရလက်ထက်ကလေးကမြမတမရိုရဲ့အရာရှိဘူလောင်းတွေကိုမွေးထုတ်ပေးတဲ့စစ်တပ်ကလေးတရှိရာပြင်ဦးလွေမျိုးမှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့အပြိုင်ဆိုင်မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေကြပါတယ်